မနေ့တော့လေဆရာတို့ဒီအထူးကိစ္စရမယ်လေးလာဆန်းစစ်ရေးကော်မရှင်ကလင်ပြီးတော့ကြောင်းမြက်ကုံတွေတွေတိုင်ထားတဲ့ကိစ္စပေါ့အဲ့ဒီဟာဆွေးနွေးဖြစ်ပါလားခင်ဗျာကျွန်တော်အဲ့ဒါလေးသိချင်လို့ပါခင်ဗျာ
ကျောင်းမြက်နဲ့ပတ်သက်လို့ရှိရင်ကျောင်းမြက်ရင်သာဟိုလုပ်ငန်းရှင်များအနေနဲ့တော့တင်ပြတဲ့စာ2မျိုးရှိပါတယ်ဗျပထမတစ်မျိုးကကျွန်တော်တို့စီတင်ပြလာတာကတော့ဒီကျောင်းမြက်ကနေပြီးတော့မှဒီအထူးကုံစီကောင်းမှာဟုတ်လားကောက်ခံတဲ့နှုံးကိုပြင်းပေးဖို့ဆိုပြီးတော့ကျွန်တော်တို့စီကိုတင်တာတစ်ခုရှိတယ်နောက်တစ်ခုကတော့အဲ့ဒီဟိုပါပေါ့နော်ဟိုအမေရိကန်ဒေါ်လာလည်းပြောကြတယ်ချို့ကလည်းယူရိုလို့ပြောကြတယ်ဟုတ်လားကျွန်တော်တို့ကတော့80ဟိုပေါ့နော်သူတို့ကတော့အဲဟို80ဝန်းကျင်ပေါ့အဲ့လောက်ရှိတဲ့ဟာကိစ္စဟိုတိုက်စားလို့လည်းပြောတယ်ဆိုတော့အဲ့ဒီအပိုင်းနှစ်ပိုင်းရှိပါတယ်ဗျဟုတ်အဲ့ဒီနှစ်ပိုင်းရှိတဲ့ဟာပေါ်မှာဟိုသက်ဆိုင်တဲ့ဝန်ကြီးဌာနကလည်းဟိုစူးစစ်ဆောင်ရွက်နေတာလည်းရှိပါတယ်ကျွန်တော်တို့စီကတော့ဥတွေပိုင်းရပါပါလုပ်ပေးဖို့လိုမလဲဒီဟာတွေကတော့ကျွန်တော်တို့ကသုံးဖြတ်ပြီးတော့ဆောင်ရွက်ရမယ့်အပိုင်းတော့မဟုတ်ဘူးခင်ဗျဒါကတော့ကျွန်တော်တို့ကသုံးဖြတ်ဆောင်ရွက်ရမယ့်အတော်ဒီလေကျွန်တော်တို့ကော်မရှင်မှာမရှိပါဘူးကျွန်တော်တို့ကတော့အကြံပြုတင်ပြတဲ့ဟိုအဖွဲ့အစည်းဖြစ်နေတော့လေဖြစ်နေတော့အဲဒီတော့ရောက်လာတဲ့အပေါ်မှာတော့ကျွန်တော်တို့ကတွေးရှိချက်များကိုတော့သက်ဆိုင်တဲ့ပြည်ထောင်စုလွတ်တော်ဟောပြည်သူလွတ်တော်မြို့သားလွတ်တော်ကိုတင်ပြပြီးတော့သူတို့ကနေတစ်ဆင့်သက်ဆိုင်တဲ့ဒါအစီအစဉ်လို့ဆိုရဖွဲ့ဆောက်ခြင်းသူတို့ဆက်လက်တင်ပြမှာဖြစ်ပါတယ်အဲ့တော့ကျွန်တော်တို့ကတော့တွေးရှိချက်များကိုတော့လေ့လာဆင်ခြင်နေပါတယ်အဲ့တော့ကျွန်တော်တို့အပြင်းပန်းဒီစုံစမ်းသိရှိရတဲ့အနေအထားမှာတော့ဟိုကျွန်တော်တို့ဒီဟိုကျောင်းမြေအယောင်ပြပွဲတွေဘာတွေလုပ်ဖို့အတွက်ဆိုတော့ဒါအရင်အစိုးရဖွဲ့ရနေပြီးတော့မှကျွန်တော်တို့ကပုံမှန်သူတို့အသင်းဒီကျောင်းမြေအသင်းကနေထည့်ဝင်ပြီးတော့စုထားတဲ့ငွေတွေရှိတယ်စုထားတဲ့ငွေတွေကဒီညလာတဲ့အချိန်မှာကျောင်းမြေနာဟိုပြပွဲလူမျိုးဒီအင်ပိုရီယံတွေဘာတွေလုံထိုင်မှုအတွက်ကျောင်းမပြတဲ့လူမျိုးဟွာမျိုးဒီငွေတွေနဲ့စောက်တယ်လို့လည်းကျွန်တော်တို့အကြံပြန်သိထားပါတယ်အဲ့တော့ဒီငွေတွေနဲ့စောက်ထားပြီးတော့ဒီငွေတွေကနေပြီးတော့မှပိုးလာတဲ့အပေါ်မှာတော့သူတို့ဘယ်လိုသုံးကြလဲဆိုတဲ့ဟာတော့အဲ့ဒီကျောင်းမြတ်မှာတာဝန်ရှိတဲ့သူပုဂ္ဂိုလ်ချုပ်နဲ့သူတို့ညှိနှိုင်းဆောင်ရွက်တယ်လို့လည်းကျွန်တော်တို့ကြားပါတယ်ဒါကတော့အဲ့ဒါကိုတော့သက်ဆိုင်တဲ့ဝန်ကြီးဌာနကလည်းသူတို့စစ်စစ်နေပါတယ်စစ်စစ်ပြီးတော့ဖြစ်လာတဲ့တွေ့ရှိတဲ့အနေအထားပေါ့နော်ကျွန်တော်တို့ကတော့ကျွန်တော်တို့ဥပဒေပိုင်းဦးဆိုင်ရာနဲ့သူဒီအထုံးကူအထူးကုံစီကောင်မှာဘလို့ကောက်ခံမယ်ဆိုတဲ့ဟာအပေါ်မှာတော့ကျွန်တော်တို့ဥပဒေချမ်းကော်မတီကတော့ကုန်သက်တင်ပြဖို့ဒါဆောင်ရွက်ဆက်ဖြစ်ပါတယ်ဗျ
။ဟုတ်ကဲ့ခင်ဗျ။ပေါ်အခုလိုတိုင်ကြားတဲ့အပိုင်းမှာပေါ့လေခုံယုံဖွဲ့တယ်လို့လည်းကြားရတယ်။အဲ့ဒါဒါဝင်ကြီးဌာနကဖွဲ့တာပေါ့လေ။အဲ့ဒါဆရာတို့စီကနေတဆင့်ပေါ့လေ။ဒီတတ်တုတွင်ဝင်ကြီးဌာနကိုပေးပို့လိုက်တဲ့အတွက်ကြောင့်ဟိုဘက်ကနေဖွဲ့တာလားခင်ဗျ။ဒါမှမဟုတ်သူတို့ဘက်ကတီးတန့်ဖွဲ့တာလားခင်ဗျ။အဲ့ဒါလေးကျွန်တော်ပြောပြပေးပါဦး
။ဒါကတော့ဟိုတတ်တုတွင်ဝင်ကြီးဌာနဆောင်ရွက်တယ်ဆိုတာကတော့ဒါပြည်တော်စုသို့အဖွဲ့ရနေပြီးတော့မှတရားစီစဉ်တဲ့ကိစ္စပါဒီလိုကိစ္စမျိုးဆိုတာလည်းဒါအုပ်ချုပ်ရေးပိုင်းကစီစဉ်ဆောင်ရမယ့်ကိစ္စပါကျွန်တော်တို့ဥရီယာကော်မရှင်အနေနဲ့ကတော့ကျွန်တော်တို့ကဒီအကြံပြုတင်ပြလာတဲ့တိုင်ကြားစာကြီးအကြံပြုတင်ပြစာကြီးအပေါ်မှာဥရီပိုင်းဆိုင်ရာနဲ့လိလာတူးရှိတဲ့များကိုပဲကျွန်တော်တို့ကအကြံပြုပေးတာဖြစ်ပါတယ
်တိုင်ကြားတဲ့အဖွဲ့ရလည်းပဲအခုလိုမျိုးခုံယုံဖွဲ့တဲ့အပိုင်းနဲ့ပတ်သက်လို့ပေါ့သူတို့အနေနဲ့တိတ်ပြီးတော့စိတ်ကျဉ်းနှံ့မှုမရှိဘူးအဲ့မှာသူကစရင်စစ်တွေစောက်လို့ရေးဌာနအင်ဂျင်နီယာတွေတတ်တူတွင်ဌာနကိုယ်စားလှယ်တို့နောက်ကြောင်းမြတ်အသင်းကိုယ်စားလှယ်နောက်ဥပဒေပညာရှင်ပေါ့လေအဲ့မှာခုနှစ်ဦးပါတဲ့အဖွဲ့ဖွဲ့ပေးပါဆိုပြီးတော့ပြောရတယ်ဆရာဆိုတော့အဲ့ဒီကိစ္စနဲ့ပတ်သက်ပါတယ်များဆွေးနွေးဖြစ်ပါလေခင်ဗျအ
ဲ့မှာကတော့ဒီအုပ်ချုပ်ရေးပိုင်းရဲ့စီမံခန့်ခွဲမှုကအဲ့ဒီပုံမှာတော့ကျွန်တော်တို့ကဝင်ပြီးတော့ဟိုဆက်ဖက်တာတို့ဟောဖြစ်တာတို့လုံးလို့လည်းမရပါဘူးလုံးလဲလုံးမှာမဟုတ်ပါဘူးသူတို့အဲ့ဒါတော့သူတို့အချင်းချင်းဆောင်ရွက်နေတဲ့အနေအထားဖြစ်ပါတယ်ဗျအဲ့ဒါတော့ကျွန်တော်တို့ဥရီဒီကကော်မရှင်နဲ့တော့ဒီကြလောက်ထားတာမရှိပါဘူး
ညဟုတ်ကဲ့ခင်ဗျဆောတော့လေအဲ့ခုကကျွန်တော်ကြားသိရတာပေါ့လေတည်င်းကြားတာဒီတိုင်ကြားတဲ့အဖွဲ့နဲ့ပေါ့လေဆရာတို့ကော်မရှင်နဲ့တွေ့ဆုံမယ်ဆိုတဲ့တည်င်းလဲကြားရပါတယ်ခင်ဗျအဲ့ဒါဟုတ်ပါသလားခင်ဗျအ
ဲ့ဒါကတော့သူတို့ကတွေ့ဆုံမှုဟိုကျွန်တော်တို့တောင်းဆိုထားတာကိုတော့ကျွန်တော်တို့ဇင်းနဲ့ကြားပါတယ်ဗျအဲ့တော့ဒီဘက်ထဲမှာပေါ့နော်အစဉ်ပြေသေးဘူးအစဉ်ပြေလို့ရှိရင်ဟိုတွေ့ဆုံမှုတော့ညှိနှိုင်းပြီးတော့ဟိုမင်းမြန်ပြီးတော့လုံးလုံးမဲ့နေထားတော့ဖြစ်နိုင်ပါတယ်ဗျဟုတ်ကဲ့
ဆိုတော့နောက်ခုကပေါ့မနေ့တော့ကဒီပေါ့လွတ်တော်မှာပေါ့လေဝေါ်ဆရာတို့ကော်မရှင်ကအဖွဲ့ရဦးသိန်းတွင်တရင်တော်တွေကိုပြောတဲ့အပိုင်းပေါ့လေဆိုတော့အဲ့ဒီမှာသူကဒီအဖွဲ့နဲ့ပတ်သက်ပြီးတော့ပေါ့လေဝင်ကြီးဌာနဖွဲ့ထားတဲ့အဖွဲ့တဲ့ပုံမြင့်နဲ့အဖွဲ့စည်းတစ်ခုစီစစ်ဖို့ပေါ့ဆုံးဖြတ်တယ်ဆိုပြီးတော့ပြောတယ်ခင်ဗျအဲ့ဒါဒီဆရာတို့ကော်မရှင်ကဆုံးဖြတ်တာပါလားခင်ဗျဟ
ောမဟုတ်ပါဘူးဒါကိုတော့ကျွန်တော်နားလည်သလိုပြောရလို့ရှိရင်တော့ဒါကျွန်တော်တို့ကကြားတဲ့သတင်းပေါ်မှာအခြေခံပြီးတော့ကိုပြောလိုက်တယ်လို့ပဲကျွန်တော်နားလည်ပါတယ်အဲ့ဒါတော့ဘာလဲဆိုတော့ဒီကိစ္စနဲ့ပတ်သက်လို့ဒီဟိုကြိုင်ကရှင်ဒီအတင်းရပုဂ္ဂိုလ်များကနေပြီးတော့မှသူကတင်ပြလာတဲ့ပုံမှာဟိုသက်ဆိုင်ရာဝန်ကြီးဌာနအစီအစဉ်ဆောင်ရွက်တယ်ဆောင်ရွက်တဲ့နေရာမှာ DGMD level ပေါ့နော်သူတို့ကနေပြီးတော့မှစစ်စစ်ပြီးတော့ပဏာမတင်ပြလာတာဟာအဲ့ဒီအဆင့်လောက်နဲ့ဆိုရင်မရနိုင်ပါဘူးအဲ့ဒီကြီးတဲ့အဆင့်ကနေပြီးတော့မှဟ ခေါ်ပြီးတော့တာဝန်ခံစစ်စစ်ဆောင်ရွက်မှသာလျင်ဒီတဲ့ပို့ပြီးတော့ပြည်စုံမယ်လို့သူတို့ကတုံ့ပြန်ချက်ကိုကျွန်တော်တို့ကကြားသိရတဲ့အပေါ်မှာစကားရဖြစ်ပေါ်လာတယ်လို့ကျွန်တော်ထင်ပါတယ်ဗျ။
ဟုတ်ကဲ့ဆရာကြီးအခုလိုရှင်းပြပြီးတော့ကျေးဇူးအများကြီးတင်ပါတယ်ခင်ဗျ။ဟုတ်
ပါဟုတ်ကဲ့ပါဟုတ်ကဲ့ဟုတ်ကဲ့